ရခိုင်ပြည်နယ်မောင်တော်မြို့မြို့မမြောက်ရက်ကွက်မြောင်ကူတရာအောက်ကနေလက်ပစ်ပုံအလုံး40တွေ့ရှိခဲ့ပြီးတဲ့နောက်လုံခြုံရေးကိုမျက်ချင်မပြတ်ဆောင်ကျင်နေတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရခိုင်ပြည်နယ်မောင်တော်နယ်မြေတွေကနေတပ်မတော်စစ်ကြောင်းတချို့ရုတ်သိမ်းထားချိန်မှာအခုလိုဖောက်ခွဲရေးပစ္စည်းအမြောက်အများကိုတွေ့ရှိတာဖြစ်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့မြို့မမြောက်ရက်ကွက်ကမြောင်တစ်ခုထဲမှာလက်လုံပုံအခု40ကိုဒေတာကန်တယောက်ကတွေ့ရှိခဲ့တာဖြစ်ပါတယ်ပြိပခ္ခတွေဖြစ်ထားတဲ့မောင်တော်ဒေတာကနေစစ်စင်ရေးဆောင်ရွက်ခဲ့တဲ့စစ်ကြောင်းအချို့ကိုတက်မတော်ကရုပ်သိမ်းထားချိန်မှာအခုလိုလက်လုံပုံအများအများကိုတွေ့ရှိခဲ့တာဖြစ်ပါတယ်အချင်းတလက်မကွဲအရှိ6လက်မရှိပြီးအချင်း1စင်တီမီတာခန့်ရှိတဲ့ PVC ပလတ်စတစ်ပိုက်ထဲမှာဘောစိတ်အလုံး100ခန့်ပါကအားမြင့်ရန်တွေပါတယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီလိုတွေ့ရှိထားတဲ့အတွက်လုံခြုံရေးပိုင်းကိုနေညာမပြတ်စောင့်ကြည့်နေတယ်လို့မောင်တော်ခရိုင်ရဲမှူးကြီးညံဝင်းဦးကပြောပါတယ်
တွေ့တဲ့နေရာတော့ဒါကျွန်တော်တို့ဒီရေတဲ့ပြီးတော့ပါလာတဲ့အနေအထားမျိုးရှိတာပေါ့မှာလေအဲ့ဒါတော့ကျွန်တော်တို့အစောပိုင်းတော့စုံစမ်းနေတဲ့အနေအထားမျိုးပဲရှိသေးတယ်မိုင်ဒီပါပေါ့အခုဖွင့်ပါညာတော့ကျွန်တော်တို့ကတော့လောဆယ်တော့ဟိုပါပေါ့မလုတ်သေးဘူးလက်ပစ်ပုံပါညာတော့ကျွန်တော်တို့ဒီတက်ကိုပဲအနံထားတယ်မှာလုံလုံရရတော့ကျွန်တော်နေရောညာရောဒါကျွန်တော်တို့ဒါဟိုပါပေါ့လေဟိုဆောင်ရွက်နေတဲ့နေရာမျိုးရှိတယ်မှာနော်အဲ့လောက်ပ
ါမောင်နှောမျိုးကန်တက်ဦးကချောင်းအတွင်းငါးရှာရာမှာစတင်တွေ့ရှိခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာမရှိဘူးလို့ဒေတာခံတွေကပြောပါတယ်အာစာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခတ်မှုတွေနောက်ပိုင်းလုံလုံရေးတက်ဖွဲ့တွေဘက်ကနေမြေရှင်းလင်းခဲ့တာတွေရှိခဲ့ပေမဲ့လောလောဆယ်မြို့ပေါ်မှာတိုက်ခိုက်မှုတွေမရှိတော့ချိန်မှာအခုလိုလက်လုံပုံတွေ့ရှိတာမို့ဒေသခံတွေမှာစိုးရိမ်မှုတွေရှိနေတယ်လို့မောင်နှောလွတ်တော်အမတ်ဦးထွန်းလှစိန်ကပြောပါတယ်
။နောက်ကထိလင်းစရာတွေတော့ရှိတာပေါ့နော်။အခုကတော့ဒီပုံတွေတွေ့တယ်ဆိုတာကနေရာနဲ့မတွေ့နေတာဒီလိုလေ။လူကျိုးစားနေဆိုတော့ကျွန်တော်ကလူအများကြီးနဲ့လူဟုတ်လူအားနဲ့အင်းနဲ့အားနဲ့ဝင်တိုက်ပြီးတော့သူလုံသွားမှစိုးတယ်။ဒါပေမဲ့ဒီဘက်မှာလူကျိုးတဲ့သူကလည်းတတိယရက်နဲ့ရှားတယ်ဆိုတတိယရက်ရှိတယ်တတိယရှိတယ်ဆိုတာကလည်းအဲ့ဒီနီးနားမှာရှိတဲ့လူတွေကိုတန်တရားရှိတာပေါ့နော်။ဟိုသူတို့ဘက်ကညှော်လာတဲ့သဘောလေး။လုတာလည်းသူတို့ဆိုတော့သူတို့တန်တရားရှိတယ
်။မောင်နှောဒေတာဘက်မှာလုံခြုံရေးအခြေအနေအတန်အသင့်ပြန်လဲတည်ငြိမ်အေးချမ်းလာတဲ့အတွက်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကမှတက်မတော်စစ်ကြောင်းအချို့ကိုပြန်လဲရုပ်သိမ်းခဲ့တာဖြစ်ပါတယ်။2012ခုနှစ်ကနေမောင်နှောဒေတာမှာထုတ်ပြန်ထားတဲ့ညမထွက်ရပုံမှန်144ကိုတော့အောက်တိုဘာ25ရက်နေ့ကနောက်ထပ်တက်တန်းနှစ်လတိုးခဲ့ပါတယ်။ညမထွက်ရအမိန့်အရာည6နာရီကနေမနက်6နာရီတက်မှတ်ထားတာကိုလုံခြုံရေးအရာအချိန်အပြောင်းလဲမလုပ်သေးဘူးလို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဩဂုတ်လ25ရက်နေ့နောက်ပိုင်းအကြမ်းဖက်တိုက်ခိုက်ခံရသူတွေကိုယာယီကယ်ဆယ်ထားတဲ့ဘူးသီးတောင်မောင်နှောနဲ့စစ်တွေမြို့ပေါ်ကကယ်ဆယ်ရေးစခန်းတွေကိုနိုဝင်ဘာ2ရက်နေ့နောက်ဆုံးထားပိတ်မယ်လို့ပြည်내အစိုးရကကြေညာထားပါတယ်ရှင်။